အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုစက်ပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအမြင့်ဆုံးရတံပိုးရခိုင်ပြည်သူတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ပင်လုံနီလာကအကောင့်ထဲပေါ်နိုင်မှုတနိုင်ငံလုံးအပြည့်ရဲ့ရေးကြေညာဖို့လိုအပ်တယ်လို့ UNFCCC ဥက္ကဋ္ဌပြောဆိုခဲ့တဲ့ဆိုတာနဲ့ချင်းပြည်နယ်အစိုးရရဲ့ရတရားစီမံချက်မှာဘာတွေကိုအဓိကဦးစားပေးလှုံ့ဆော်သွားမှာလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအ мян ဆုံးရပ်တန့်ပေးဖို့ရန်ကုန်အပါအဝင်ရခိုင်ပြည်နယ်ကမြို့နယ်အများအပြားမှာတန်ဃာရော်တွေနဲ့ရခိုင်ပြည်သူတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်ပွဲတွေကိုစစ်တွေမောင်တော်ပောက်တော်မင်းပြားဘူးတီတောင်မြို့တွေအပါအဝင်ရသည့်တောင်နဲ့ရန်ကုန်မြို့တွေမှာမေလ၁ရက်နေ့ကပြုလုပ်ခဲ့ကြတာပါစစ်တွေမျိုးမှာကျင်းပတဲ့ဆန္ဒထုတ်ဖော်ပွဲမှာလူပေါင်းတောင်းနဲ့ချီပါဝင်ခဲ့ကြပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအစိုးရကအမြန်ဆုံးဖော်ဆောင်ဖို့တန်တရားနဲ့ဖမ်းဆီးထောင်ချခံထားရသူတွေကိုအမြန်ဆုံးလွတ်ပေးဖို့နဲ့အပြစ်မဲ့ပြည်သူတွေကိုပေါ်တာဆွဲတာတွေကိုရပ်တန့်ပေးဖို့နဲ့စစ်ပြေဒုက္ခသည်တွေကိုအစိုးရကကူညီပေးဖို့စတဲ့အချက်တွေကိုတောင်းဆိုခဲ့ကြပါတယ်ရခိုင်ပြည်သူတွေစစ်ပွဲရပ်တန့်ပေးဖို့တောင်းဆိုတာကိုပြည်ထောင်စုအစိုးရအနေနဲ့အလေးထားဆောင်ရွက်ပေးဖို့လိုသလိုငြိမ်းချမ်းရေးအတွက်စပွဲဝိုင်းမှာငြိမ်းချမ်းစွာဆွေးနွေးဖြေရှင်းကြဖို့လိုတယ်လို့ပေါက်တော်မြို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အရှင်ဆန္ဒတီရိကပြောပါတယ်
23ရာစုပင်လုံညီလာခံကိုအကောင့်ထဲပေါ်နိုင်ဖို့အစိုးရအနေနဲ့တနနိုင်ငံလုံးအပြစ်ခတ်ရစဲရေးအများဆုံးကြေညာဖို့လိုကြောင်းညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဒုတိယဥက္ကဋ္ဌနဟန်သာကနေပြောဆိုခဲ့ပါတယ်။ဒါ့အပြင် NCA လက်မှတ်ရေးသူပြီးတဲ့ဖွဲ့ရောမထုတ်ရသေးတဲ့ဖွဲ့တွေပါတဖွဲ့မကြံအလုံးသူတကွပါဝင်ဖို့လိုအပ်တယ်လို့ဧပြီလကုန်မှာပြောဆိုခဲ့တာပါ။ပူကျွအောင်စန်းနဲ့တောင်လန်းဒေသတိုင်းဒေသတွေချုပ်ဆိုခဲ့တဲ့1948ပင်လုံစာချုပ်နဲ့23ရာစုပင်လုံစာချုပ်တစ်ထပ်တည်းတူညီမှာမဟုတ်ပေမဲ့အဓိကဥတည်ချက်ကဘက်ထရီပြည်ထောင်စုတည်ဆောက်ရေးကိုအကောင့်ထဲပေါ်နိုင်မယ်လို့မျှော်လင့်ကြောင်းနဟန်သားကပြောပါရယ်။23ပင်လုံညီလာခံကိုတလနှလအတွင်းကျင်းပလို့ကြောင်းဧပြီလ28ရက်နေ့ကပြည်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောက်ကြည့်ရေးကော်မတီ GMCU အဖွဲ့ဆွေးနွေးပွဲမှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်စန်းစုကြည်ကနေပြောကြားခဲ့ပါရယ်။
ကချင်ပြည်နယ်မန်စီမြို့အရှိဘတ်တရုတ်နယ်ဆက်အနီးကချင်လူလက်ရေးတပ်မတော် KNA တပ်မဟာ3လက်အောက်တရင်1စခန်းချထားတဲ့နေရာတွေမှာအစိုးရတပ်မတော်စစ်ကြောင်းကထိုးစစ်ဆင်တိုက်ခိုက်ပြီးစခန်းတစ်ခုသိမ်းပိုက်လိုက်ပါတယ်။မေလ1ရက်နေ့ကပါတော့နေရာအနီးကြောက်ကြီးတစ်စခန်းက KNA တရင်1စခန်းကိုအစိုးရတပ်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခလက်အောက်ခမရ439စစ်ကြောင်းကနေပြင်းထန်စွာတိုက်ခိုက်လာလို့မခုခံပဲဆုတ်ခွာပေးလိုက်ရတာဖြစ်ကြောင်း KNA ဖက်ကပြောပါတယ်။နောက်မေလ2ရက်နေ့မှာတော့အဲ့ဒီအနီးမှာစခန်းငယ်တစ်ခုကိုတညလုံးလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့နှစ်ဖက်တပ်တွေတိုက်ပွဲဖြစ်ပွားခဲ့ပြီး KNA ဖက်ကကြဆုံးမှုရှိကနောက်ဆုတ်လိုက်ရတာဖြစ်တယ်လို့ရှေ့တန်းသတင်းကသိရပါတယ်။ KNA ဆုတ်ခွာထားတဲ့အဲ့ဒီစခန်းတစ်ခုမှာအခုချိန်အစိုးရတပ်ဖက်ကနေရာယူထားပြီးအခုလိုအတင်းဝင်ရောက်ထိုးစစ်ဆင်တိုက်ခိုက်မှုတွေလှုပ်လာတာဘာကြောင့်လဲဆိုတာစုံစမ်းနေဆဲဖြစ်တယ်လို့လိုက်စားဌာနချုပ်တာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာချိန်ကနေကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပုံမှန်ဖြစ်ပွားလာပြီး KIA ရှစ်တန်းစခန်းငယ်၄ခုကိုလည်းဧပြီလအတွင်းအစိုးရတပ်မတော်ဘက်ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းအငင်းဘွားပွဲနေမြေပိုင်ဆိုင်မှုပြဿနာတွေကြောင့်တန်းပလောင်တပ်ဖွဲ့အသေး NLD နဲ့ RCSSSC တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားမှာမေလဇန်းကစလို့ဇက်တိုက်ဆိုးဆိုးလို့တိုက်ပွဲဖြစ်ပွားနေပါတယ်။နှစ်လသာနီးပါးတိုက်ပွဲရပ်တန့်နေရာကနေမေလ၁ရက်နေ့ကနေစတင်ပြီးရှမ်းပြည်နယ်မန်တုံတီပေါ်နန်းခမ်းကြောင်မဲမြို့နယ်တွင်နေရာနှက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားလာခဲ့တာပါ။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာနှစ်ဖက်စလုံးထိခိုက်မှုတွေရှိနေပေမဲ့လည်းအတိအပြည့်ချက်တော့မရရှိသေးပါဘူး။ အခုလိုတိုက်ပွဲဖြစ်ပွားလာတာဟာဒီအန်အယ်လီဘက်ကစတင်တိုက်ခိုက်လာတယ်လို့တောင်ပိုင်းရှမ်းမြီတမတော်ဘက်ကပြောဆိုနေတယ်လို့ဒီအန်အယ်လီနေနဲ့ကတော့အစီအဆက်ကနေနေမြီကျူးကျော်လာတဲ့အတွက်ကြောင့်တိုက်ပွဲဖြစ်ပွားတယ်လို့အပြန်အလှန်ပြောဆိုနေကြပါတယ်တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းမြီတမတော်တို့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလ16ရက်ကစပြီးတော့ရှမ်းမြီနယ်မြောက်ပိုင်း
နေရပါတယ်။မွန်ပြည်နယ်မြို့နယ်ဆယ်မြို့နယ်အနက်မှာမုတုံရီချောင်းဆောင်ပေါင်းဘီလင်းနဲ့တထုံမြို့နယ်6မြို့မှာဆိုရင်မတ်လအတွင်းကကြီးရွာ22ရွာတောက်သုံးရီပြက်လက်မှုဖြစ်ခဲ့ပြီးတော့ဧပြီလ26ရက်နေ့ထိစည်ရင်းအရကြီးရွာပေါင်း41ရွာထိတောက်သုံးရီပြက်လက်မှုတွေဖြစ်နေပါတယ်။တောက်သုံးရီပြက်လက်တဲ့ကြီးရွာတွေကတော့နေတိုင်းတိုးလာနေပြီးမိုးမရွာမချင်းကတော့ထပ်တိုးလာနေအောင်ပဲလို့မွန်ပြည်နယ်ကြီးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကတွညွန်ကြားရေးမှူးဦးဝင်းနိုင်ကပြောပါတယ်ယမန်နှစ်ကတော့မွန်ပြည်နယ်မှာမြို့နယ်တစ်ခုမှာပဲတောက်သုံးရီပြက်လက်မှုဖြစ်ခဲ့ပေမဲ့ဒီနှစ်မှာတော့အန်နီညိုရာသီဥတုကြောင့်မြို့နယ်6ခုခန့်ထိတောက်သုံးရီပြက်လက်ခဲ့တယ်လို့ပြည်နယ်ကျက်လက်ဦးစီးဌာနကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာနိုင်ငံမှာဆင်းရဲနွမ်းပါမှုနဲ့ဝေးလံခေါင်ဖျားအဖြစ်ဆုံးဒေသတစ်ခုဖြစ်တဲ့ချင်းပြည်နယ်အတွက်ဝင်းကြီးချုပ်ဦးစလိုက်လျံလွယ်ဦးဆောင်တဲ့ချင်းပြည်နယ်အစိုးရသေးရဲ့ရက်တရာစီမံချက်မှာဘာတွေကိုအဓိကဦးစားပေးလှုပ်ဆောင်သွားမလဲဆိုတာကိုတော့ကိုစလိုက်ရောဘတ်ကနေစူးစီးထားပြီးနိုင်ကွင်းရဲ့အနေနဲ့ခုလိုတင်ဆက်ထားပါတယ်ရှင်
။ချင်းပြည်နယ်အစိုးရတဲ့အနေနဲ့ရက်တရာစီမံကိန်းကာလမှာတဘာဝဘေးဒဏ်ကိုပြင်းပြင်းထန်ထန်ခံခဲ့ရတဲ့ချင်းပြည်သူတွေပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဦးစားပေးအနေနဲ့လှုပ်ဆောင်သွားမယ်လို့ချင်းပြည်နယ်စီပင်နဲ့ဆက်မှုလက်မှုဝန်ကြီးစလိုက်အိုက်ခင်စင်ကပြောပါတယ်။
ကြည့်ရမှာသူတင်တာပထမဦးစားပေးရတော့ဒီပေါ်ပီးတန်ခံဒီလူကိုအောင်ချက်ကိုတမထားလို့ရှုပြမှုရတယ်သူရှုပြပေးတယ်ခု
ဒါပြင်သဘာဝဘေးအန္တရာယ်အသိပညာပေးလုပ်ငန်းတွေကိုလည်းချင်းပြည်နယ်ဆိုရရဲ့ရက်တရာစီမံကိန်းမှာထည့်သွင်းထားတယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပောင်လုံးမင်းထံကပြောပါတယ
်ပြန်လည်ထူထောင်ရေးကျယ်ဆယ်ရေးဆိုတဲ့ဟာအရန်ခက်ခဲတယ်လေအေးမတိုက်ခင်ကဘယ်လိုကာကွယ်မလဲကာကွယ်ရေးပိုက်ပေါ့လေကာကွယ်ရေးပိုက်ဆိုတာကမီးပြီးမရှိမကြုံရအောင်ပြောတခုခုပြင်လူတွေကိုအပြည့်အစုံဘယ်လိုလုံဆောင်ဘယ်လိုထားမယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒါမျိုးအသိပညာပေးတဲ့တင်ဒါမြန်မြန်လုပ်ဖို့ပေါ့နော
်ချင်းပြည်နယ်ဆိုရတဲ့အနေနဲ့ချင်းပြည်သူတွေရဲ့လိုအပ်ချက်တွေကိုသိရှိနိုင်ဖို့ကွင်းစင်းလေ့လာမှုတွေပြုလုပ်လျက်ရှိပြီးအကောင့်သေးဖို့ဆောင်ရွက်ပေးသွားမယ်လို့ချင်းပြည်နယ်လမ်းပန်းဆွတ်တရေးဝန်ကြီးဦးရွှေတီဦးကပြောပါတယ
်ပြည်သူလူထုကိုအရအပန်းကိုစံရို့သူပြောလာထောင်းတယ်မိရတော့အရှိမပြေတော့လမ်းကလည်းတဲ့အရှိမပြေတော့နားလည်းသူတို့ချင်းပြေချေရဲ့ဩလေးစဲခိုင်နှုံးကိုလောက်ကတော့ကျွန်တော်တို့ရှူရဟောင်းလို့ပြတာချင်းမှာပါတယ်အဲ့လိုစားကိုကျွန်တော်ဆက်လက်ကောင်းချက်ပို့ဖို့ရှိတော့
ဘူးညီချုပ်စလိုက်လှန်လွယ်ဥဆောင်တဲ့ချင်းမြင့်နယ်ဆိုရဖွဲ့ဟာပြီးခဲ့တဲ့ဧပြီလ14ရက်နေ့ကနေ19ရက်နေ့ထိထန်တလန်ဖလန်းမြို့နယ်တွေကကျေလက်သေးသွားတယ်မှာကွင်းစင်းလေ့လာခဲ့ကြပါတယ်ချင်းပြည်နယ်ဟာပြီးခဲ့တဲ့နှစ်ကသဘာဝဘေးဒဏ်ကြောင့်ပျက်စီးခဲ့တဲ့အခြေခံအဆောက်အုံတွေကိုပြန်လည်တည်ဆောက်ရေးနဲ့အသက်မွေးဝန်းကျောင်းလုပ်ငန်းတွေပြန်လည်ထူထောင်ရေးသွဲအာရှဖွံ့ဖြိုးရေးပန်နဲ့ဂျပန်နိုင်ငံစီးရဲနွမ်းပါမှုလျှော့ချရေးရန်ပုံငွေကနေအမေရိကန်ဒေါ်လာ10သန်းပေးအပ်သွားမယ်လို့သိရပါတယ်
ဆက်ပြီးတော့ NLD အဖွဲ့ချုပ်ကနေဦးဆောင်တဲ့အစိုးရအသစ်ပေါ်ပေါက်လာခဲ့ပြီးမဲ့လည်းကချင်ပြည်နယ်အတွင်းမှာကချင်လွတ်လပ်ရေးတပ်မတော် KIO နဲ့မြန်မာတပ်မတော်တို့အကြားမှာတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်။ဧပြီလကနေမေလအထိ KIO အခြေပြုရာလိုက်စားဌာနချုပ်အနီးစခန်းတွေကိုမြန်မာတပ်မတော်ဘက်ကနေထိုးစစ်ဆင်တိုက်ခိုက်နေခဲ့သလိုနှစ်ဖက်ကြားစစ်ရေးအသစ်အနေထားမှရှိနေပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနမ်ဟွန်ကနေအခုလိုတင်ဆက်ထားပါတယ်။
မေလတ်ဆမ်းမှာ KIA တပ်ရင်းတက်ကပါတော်အနီးကြောက်ကြီးတဲ့စခန်းကိုမြန်မာတပ်မတော်ကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ KIO ရဲ့သတင်းပြန်ကြားရေးအဖွဲ့ကတူပုံမူကြီး N ဖန်နော်ဘူးကကချင်ပါတာနဲ့အခုလိုပြောပါတယ
်သရုပ်နယ်စပ်တလျှောက်မှာတော့ပယ်နေရာမှာတိုက်ပွဲမဖြစ်ခဲ့ပါဘူးမေလတရက်နေ့နှစ်ရက်နေ့မှာတော့တပ်မဟာသုံးလက်အောက်တိုက်ရင်းတက်နေရာမှာမြန်မာစစ်သားတွေဝင်လာတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့တာတော့ရှိတယ်
ဒီကတဲ့ April အတွင်းမှာလဲ KIO ဌာနချုပ်လိုင်စာအနာကနမ်ဆန်ယန်မှာပေါင်စဲဘွန်စခန်းကိုလဲမြန်မာအစိုးရတပ်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဒုပုံမူကြီး N ဖန်နော်ဘူးကပြောပါတယ်လက်ရှိအနေအထားမှာနှစ်ဖက်သက်တွေအလုံးအသင့်အနေထားရှိနေပြီးအစိုးရဘက်ကလည်းနေမြင့်ရှင်းလင်းရေးလုပ်မယ်ဆိုတာမျိုးသတင်းတွေထွက်ပေါ်နေတယ်လို့တူပုံမူကြီး N ဖန်နော်ဘူးကပြောပါတယ် အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့တလမပြည့်သေးတဲ့အစိုးရတက်လက်ထက်အတွင်းကချင်ရှမ်းနယ်ရခိုင်ဒေသတွေမှာတိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။နိုင်ငံတကာရောက်ကချင်လူမျိုးတွေနဲ့စုဖွဲ့ထားတဲ့ကချင်အမျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဒူဝါပေါ်မဝမ်ရတော်ကတော့အစိုးရတက်လက်ထက်မှာတိုင်းရင်းသားဒေသအတွင်းထိုးစစ်ဆင်တိုက်ခိုက်ခြင်းဟာလုံးဝမပြုသင့်ဘူးလို့ဆိုပါတယ်။
ချမ်းဒေတာမှာတော့လကောင်းဒီခိုင်ပန်တော့လကောင်းချမ်းဒေတာမှာဒီရင်းနဲ့ခြေရှင်းနဲ့စနစ်ကိုကျွန်တော်တို့အခုမလုပ်ချင်ဘူးဗျဒီလိုလိုတို့အထောက်ခံတဲ့အစိုးရအရက်သားအစိုးရဖြစ်တဲ့ခါမှာဒီစစ်ချင်းမှုတွေအဆက်လုပ်နိုင်ရှင်တော့ဒါတော့မလုပ်ချင်တဲ့အလုပ်တစ်ခုဖြစ်တယ်
ကချင်ပြည်နယ်အတွင်း2011ခုနှစ်ဇွန်လ9ရက်နေ့ကစတင်ပြီးတကြော့ပြန်ဖြစ်ပွားလာတဲ့တိုက်ပွဲတွေဟာငါးနှစ်နီးပါးရှိလာပြီးဖြစ်တယ်လို့တိုင်းနယ်ချီတဲ့ဒေသခံတွေဟာလည်းစစ်ပြေးဒုက္ခတဲ့အဖြစ်နဲ့နေရကနေတင်းရှောင်နေကြရပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအ мян ဆုံးရပ်တန့်ပေးဖို့ရန်ကုန်အပါအဝင်ရခိုင်ပြည်နယ်ကမြို့နယ်အများအပြားမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်
။တရရှင်တွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
타인네자데이터가타인다드린다들수지톨린베니데타인드린라간나고나신게야다바디시즌고따오자니메네바이마변비로나신나이마레신